အခုကျွန်တော်တို့အတန်းလွှင့်နေခြင်းပါပဲ EP 1ရက်မနေ့6နိုင်ကစပြီးမြန်မာနိုင်ငံတော်ဟန်းမြို့နယ်ပေါင်း22မြို့နယ်မှာဂျားပြရွေးကောက်ပွဲအတွက်စတင်မဲပေးနေကြပါပြီဒီဂျားပြရွေးကောက်ပွဲကိုအရင်လောက်လူအများစိတ်ဝင်စားမှုမရှိပေမဲ့ရခိုင်နဲ့ရှမ်းပြည်နယ်မှာတော့အကြိတ်နဲ့ရှင်ပြန်ရဖို့ရှိနေပါတယ်အပြည့်စုံကိုမတ်အင်ဂျင်နိုင်ကပြောပြမှာပါ
အခုကြားဖြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD အပါအဝင်စက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အခြားနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးဝင်ရောက်ရှင်ပြိုင်နေကြပါတယ်။ရန်ကုန်၊ပဲခူး၊စကိုင်းစတဲ့တိုင်းဒေသကြီး3ခုနဲ့ရခိုင်၊ရှမ်း၊မွန်၊ကယား၊ချင်းစတဲ့ပြည်နယ်5ခုမှာရှိတဲ့မြို့နယ်ပေါင်း22မြို့နယ်မှာကြားဖြတ်ရွေးကောက်ပွဲကိုကျင်းပနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာအမ်းမြို့နယ်တစ်ခုတည်းပဲကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာတော့အရင်ရွေးကောက်ပွဲမှာအနိုင်ရထားတဲ့စက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အကြိတ်အနယ်ရှင်ပြန်ရဖို့ရှိနေကြောင်းရခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌလည်းဖြစ်အမ်းမြို့နယ်မဲဆန္ဒနယ်ကိုယ်စားလှယ်လောင်းလည်းဖြစ်တဲ့ဒေါက်တာအေးမောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကပထမထင်ခဲ့တာကလည်းပြည်ခိုင်မျိုးပါတီပါပဲအဲ့ပြည်ခိုင်မျိုးပါတီကအမ်းမာကအမှတ်1အမှတ်2ပေါ့နော်ပြည်နယ်လွတ်တော်ကိုယ်စားလှယ်ရဲ့နည်းမျိုးလေးတွေရှိပါတယ်အဲ့တော့အမှတ်တရအမှတ်နဲ့ရနှစ်ခုလုံးကိုလွှမ်းမိုးတာကတော့ပြည်ခိုင်ပြောပါတီရဲ့ပါတီအားချင်နေပါပဲအဲ့တော့အမှတ်နှစ်နေပြီမှာဒီနေ့ကြည့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဆန်းဘုတ်တွေရွာတိုင်းကျွန်တော်မတွေ့ကြရဘူးခြုံကြည့်လို့ရှိရင်ကျွန်တော်တို့ရခိုင်မျိုးသားပါတီနဲ့အဓိကပြိုင်ဘက်ဟာပြည်ခိုင်ပြောပါတီဆိုတာကိုကျွန်တော်တို့ပထမပိုင်းကလည်းယုံကြည်ခဲ့ပါတယ်ရွေးကောက်ပွဲအတွက်မင်းဆွေစည်းရုံးရဲ့နဲ့အခုလိုပဲဆွေးနွေးတဲ့အခါမှာအမျိုးသားဒီမိုကရေစီပုတ်ကလက်ရှိအစိုးရဆိုရဲလုတ်ပိုင်ခွင့်ကိုသုံးပြီးမှအားကြီးကြီးနဲ့ထိုးပစည်းရုံးလာကိုလည်းကျွန်တော်တို့တွေ့ရပါတယ
်။ဂျားပြည့်ရွေးကောက်ပွဲအတွက်အမ်းမြို့နယ်မှာအာဏာရပါတီ NLD ရဲ့တိုင်းနယ်ပြည်နယ်အစိုးရခေါင်းဆောင်တွေကိုယ်တိုင်ပါဝင်မဲဆွယ်စည်းရုံးတာမျိုးတွေတွေ့ရပေမဲ့ရွေးကောက်ပွဲမှာတရားမျှတမှုရှိအောင်ဘ ਹੁ အစိုးရဘက်ကစ조사နေတယ်လို့မြင်ကြောင်းဒေါက်တာအေးမောင်ကပြောပါတယ်။ရှမ်းပြည်နယ်ရဲ့ငါးမြို့နယ်မှာကျင်းပနေတဲ့ဂျားဖြတ်ရွေးကောက်ပွဲမှာတော့တိုင်းသားပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေအနိုင်ရမဲ့အလားအလာများနေကြောင်းတီဘောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုသုံးသပ်ပါတယ
်။အချမ်းကဒီမိုင်းရှူးချေတီပြည်သူ့လွှတ်တော်နှစ်နေရာပြည်နယ်လွှတ်တော်လေးနေရာကောနောက်ညောင်ရွှေကပြည်နယ်လွှတ်တော်တနေရာရောကျိုင်းတုံကဟောအန်ဒီနိုင်ကိုစိတ်အလားလာမရှိပါဘူးအဲ့နေရာတွေကတော့ဒီရှမ်းပါတီနဲ့အန်ပါတီကလည်းနိုင်လိမ့်မယ်လို့တွက်လို့ရပါတယ
်အခုဂျားဖြတ်ရွေးကောက်ပွဲကို2015ခုနှစ်ရွေးကောက်ပွဲနဲ့နှိုင်းယှဉ်ရင်လူအများစိတ်ဝင်စားမှုအလွန်နှေးပါကြောင်းရွေးကောက်ပွဲပညာပေးအဖွဲ့တစ်ခုဖြစ်တဲ့ M Voter အဖွဲ့ရဲ့ပြောခွင့်ရကိုဖြိုးမင်းသူက VOE ကိုပြောပါတယ
်2015တော့တော်ကမ်ပိန်းတွေလုပ်ကြရလဲတော်တော်များတယ်ပြီးတော့ကျွန်တော်တို့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့ voter education ပေးတဲ့ mobile application တို့ website တို့အဲ့လိုမျိုး project တွေကလည်း maybe so high challenge ဆိုပြီးတော့လုပ်လိုက်တဲ့အဲ့ဒီတော့လည်းproject တွေတော်တော်များများထွက်တယ်ပေါ့နော် mobile phone တွေကလည်းအဲ့ချိန်မှာဖြစ်စားနေတာဖြစ်တဲ့အတွက်အဲ့ချိန်မှာဒီ voter education ကျန်းမာမှုကလည်းမြန်တယ်ပြီးတော့ campaign တွေကလည်းတနိုင်ငံလုံးအတိုင်းအတာနဲ့လုပ်ကြဖြစ်တဲ့အတွက်အဲ့ချိန်မှာတော့လူစိတ်ဝင်စားမှုပိုများခဲ့တယ်လို့ထင်ပါတယ်
ဒါအပြင်မိမိတို့မဲပေးရွေးချယ်မဲ့ကိုယ်စားလှယ်လောင်းတွေပြက်ပြက်သားသားအနိုင်ရရှိရေးမဲပေးတဲ့ရာဂိုင်းတို့များဖို့လိုအပ်နေကြောင်းကိုဖြိုးမင်းသူကပြောပါတယ်2015အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တချို့ဟာအစိုးရယာတုတာဝန်တွေခန့်အပ်ခံရတာကွဲလွန်သွားတာစတဲ့အကြောင်းရင်းတွေကြောင့်လစ်လက်သွားတဲ့လွှတ်တော်ကိုယ်စားလှယ်16နေရာအတွက်အခုလိုဂျားဖြတ်ရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်ရှင်